ကျမကြီးတာဝန်ရှိသူတွေကြိုတင်ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါ ကာယယောဂကာကွယ်ထိန်းချုပ်ရေးစီမံရေးနဲ့အညီကျန်းမာရေးဆိုပေမဲ့လည်းရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့လူများပြားထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ကူးစက်မှုတွေတိုးလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေခန့်မှန်းထားပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲအပြီးနောက်ပိုင်းအနိုင်ရပါတီအတွက်အောင်ပွဲခံဆိုဝေးတဲ့လုပ်ရက်တွေဟာလည်းစိုးရိမ်စရာဖြစ်ခဲ့ရတာကြောင့်ချုပ်တင်ပြင်ဆင်နေတယ်လို
မယ်။ပြန်တဲ့တည်းကချောက်ပြီးမချောက်ဘူး။မဆင်မတက်ဘူး။နောက်အုပ်စုလိုက်မဟေကျွေးမယ်၊ဒီဆိုမယ်၊ဟောဟေမယ်၊တချင်းဆိုမယ်။စသဖြင့်ဒီလိုမျိုးတွေအတူ activity တွေလုပ်တဲ့အခါမှာဆိုရင်ရောဂါပိုကူးစက်နိုင်တဲ့အခွင့်အရေးတယောက်ကိုတယောက်ရန်များပါတဲ့ဒီလိုအခြေအနေမျိုးကလည်းရှိထားတာဖြစ်တဲ့အတွက်ကြောင့်မို့ရောဂါဖြစ်ပွားမှုအခြေအတွက်ကဒီကိုယ့်ရဲ့နေရာစပြီးတော့နောက်တစ်ပတ်လောက်မှဆိုလို့ရှိရင်တော့ရောဂါဖြစ်ပွားမှုတွေမြင်များလာမလားဒါကတော့ကြိုတင်ဆိုမျိုးတွေးရောတော့ကြိုတင်ပြင်ဆင်မှုတွေတော့လုပ်နေပါတယ်
ကိုဗစ်ရောဂါပိုးရှင်ဖြစ်စစ်ဆေးတဲ့ပမာဏနဲ့ပိုးရည်သူအရေအတွက်ဟာ900ခန့်လုံးဝင်ကျမှသာရှိနေပြီးအခုလက်ရှိအနေအထားနဲ့ဆိုကောင်းတဲ့အခြေအနေမှာရှိနေပေမဲ့ပြည်သူတွေမပေါ်စားဖို့ကိုတတိပေးထားပါတယ်။အတိပြုလူနာတွေထဲမှာတချို့ကရောဂါလက္ခဏာမပြဘဲအရေးပေါ်ခွဲစိတ်ဖို့လိုအပ်လာချိန်မှာကူးစက်နေတာကိုစစ်ဆေးတွေ့ရှိသူတွေပါဝင်နေသလိုမတော်တဆမှုအပါအဝင်တခြားအကြောင်းအရာတွေကြောင့်သေဆုံးသူတွေကိုစစ်ဆေးရမှာလေရောဂါပိုးကူးစက်နေတာကိုတွေ့ရှိထားပါတယ်။ရွှေကောက်ပွဲကာလမှာကိုနေထိုင်ရာမြို့နယ်ကနေကျော်လွန်ပြီးမဲလာပေးသူတွေကိုယောဂပိုးရှင်ရှိစစ်ဆေးပေးခဲ့ပြီးအဲ့ဒီတဲက900ခန့်နှုန်းလောက်မှာကူးစက်ခံနေရတာကိုတွေ့ရှိရတာကြောင့်ယောဂအန်ရီကိုတတိပြုဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။ကျိုးတွေကနားလည်မှုလွဲပြီးတော့ election မှာနေချင်းညာစီတွေသွားပြီးတော့မှရန်ကုန်တိုင်းကိုလာပေးတဲ့မကောတာမော်ပြည်နယ်နော်ဧရာဝတီတိုင်းစသဖြင့်ဒီလိုမျိုးအားနေပြီးတော့မဲလာပေးတဲ့သူတွေကသူတို့ရဲ့ဗဲပေးပိုင်ခွင့်ပြည်သူတယောက်ရဲ့ခွင့်ရင်းမဆုံးရှုံးစေဖို့အတွက်သူတို့တွေကိုကျမတို့ဒီဗဲပေးတဲ့စီနဲ့ဒီစစ်ဆေးပေးတာရှိပါတယ်ဒီလိုစစ်ဆေးတဲ့ဥစ္စာသူတို့4000ကျော်မှစက်တာဖြစ်ပါတယ်200ကျော်မှပို့တွေ့ပါတယ်သူတို့တွေကလည်းဒီလိုပဲဘာမှယောဂလာကမပြောင်းဘဲပေးဖို့သွားတယ်စစ်လိုက်တယ်စစ်လိုက်တော့မှပို့တွေ့တယ်ဒါကဘာလို့ဆိုလို့ရလဲပြည်သူလူထုတွေမှာယောဂလက္ခဏာမပြဘဲနဲ့ပို့တွေ့ရသူတွေရှိနေတာမို့မပေါ်စပါနဲ့လို့ပြောချင်ခြင်းဖြစ်ပါတယ်
ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း64000ကျော်ရှိနေပြီးသေဆုံးသူကတော့1400ကျော်ရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရတာကနေလူ30ထက်ပိုပြီးမစုဝေးကြဘူးကျမရင်းဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ90အထိခွင့်ပြုခဲ့ပါတယ်။ရွေးကောက်ပွဲပြီးနိုင်ငံတော်အတိုင်ပင်ခံပို့ဖို့ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိခဲ့ပေမဲ့တိတ်ပြီးအားတင်စရာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ကျန်းမာရေးဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်မှုနဲ့လိုက်နာဖို့ပြက်ကွက်ရင်းထိထိရောက်အရေးယူမယ်လို့လည်းဒီဒီဘက်ထဲမှာထပ်မံတတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။